တိုဘာလ30ရက်ဗုဒ္ဓဟူးနေ့ညနဲ့31ရက်ကြာသာပတေးနေ့နာနဲ့ RFA မြန်မာပိုင်းအပတ်စဉ်ကဏ္ဍကလွှင့်ခဲ့တဲ့ကျွန်တော်ရဲ့စာရေးဆရာတယောက်ဤမှတ်စုများအစီအစဉ်မှာမန္တလေးလူထုသတင်းစာနောက်ဆုံးထုတ်ဝေခဲ့တာ1963ခုနှစ်လို့မှာယွင်သွားခဲ့ပါတယ်တကယ်တော့မဟုတ်ပါဘူး1968ခုနှစ်ဇူလိုင်လ9ရက်နေ့ထုတ်သတင်းစာကစပြီးမမျှော်လင့်ဘဲထုတ်ဝေခွင့်ရစဲခံခဲ့ရတာပါ1946ခုနှစ် AB 19ရဲ့နှစ်ဆန်းတရက်နေ့ကစပြီးထုတ်ဝေခဲ့တဲ့လူလူသတင်းစာဟာအဲဒီသားချုပ်ရွှေဦးတောင်းလူလူဦးလှအပါဝင်အဲဒီသားအဖွဲ့ဝင်တော်တော်များများထောင်သွင်းအကျဉ်းချခံရတာအကြိမ်ကြိမ်အပြင်သတင်းစာတိုက်ကိုပင်ဒိုင်းနမိုက်နဲ့ဖြိုခွဲခံရတာအထိကြုံခဲ့ဖူးပါတယ်နောက်ဆုံးသတင်းစာထုတ်ဝေခွင့်လိုင်စင်သက်တမ်းကိုဆက်လက်တိုးမပေးတော့တဲ့အတွက်1969ခုနှစ်ဇူလိုင်လ9ရက်နေ့မှာပဲသတင်းစာရပ်ဆဲသွားခဲ့ပါတယ်အဲ့နောက်ပြည်သူပိုင်သိမ့်ထားတဲ့ဟန်သာဝရီသတင်းစာကလည်းကျွန်တော်ပြောခဲ့သလို1969ခုနှစ်မှာမန္တလေးကိုပြောင်းရွှေ့ဖွင့်လှစ်တာမဟုတ်ပါဘူး1969ခုနှစ်မှာမန္တလေးကိုပြောင်းရွှေ့ဖွင့်လှစ်ပြီး1969အောက်တိုဘာ1ရက်နေ့ကစပြီးဟန်သာဝရီသတင်းစာဟာမန္တလေးမှာစတင်ထုတ်ဝေခဲ့တာပါအဲဒီသာချုပ်ကဆရာကြီးဦးဝင်းတင်ဆိုတာလည်းအားလုံးသိပြီးသားပါပဲဆရာကြီးဦးဝင်းတင်ကဟန်သာဝရီသတင်းစာမန္တလေးမှာထုတ်ဝေတော့အစိုးရအာဘော်သတင်းစာအဖြစ်မခံခဲ့ပါဘူးလူလူအတန်းလူလူသဘောထားလူလူရဲ့ထင်မြင်ယူဆချက်တွေကိုပုံဖော်ရေးသားနိုင်တဲ့ကွန်မြူနတီသတင်းစာဖြစ်အောင်စူးစမ်းခဲ့တာပါသတင်းစာမထွက်ခင်အစိုးရကမန္တလေးမှာဘသူတွေဘယ်ဝါတွေနဲ့မပေါင်းရဘူးမတွေ့ရဘူးဘယ်လိုဆောင်းမမျိုးဘယ်လိုအရေးသားမျိုးကိုမတုံးရဘူးဆိုတဲ့ကန့်သက်ချက်တွေကိုဆရာကြီးဦးဝင်းတင်ကရဲရဲဝင့်ဝင့်ပယ်ဖျက်ခဲ့ပါတယ်အစိုးရရဲ့အဓိကပြစ်မှတ်ကြီးဖြစ်တဲ့လူလူဦးလာနဲ့လူလူဒေါ်အမာတို့ရဲ့အကြံဉာဏ်ကိုပင်ယူပြီးတို့အကူကြီးတို့မောင်နှမ်းရဲ့အဝင်အဝိုင်းကိုလည်းအခြေတီးဒီလိုနဲ့ဟန်သာဝရီကိုမန္တလေးရနတ်မန္တလေးပြည်သူအတန်အဖြစ်တတိရှိရှိထုတ်ဝေခဲ့တာပါဟန်သာဝရီသတင်းစာတိုက်ဖွင့်ပွဲအခမ်းအနားမှာသတင်းစာဆရာစာရေးဆရာကြီးလူလူဦးလာကဟန်သာဝရီသတင်းစာအနေနဲ့အဒီသာချုပ်ဦးဝင်းတင်ဟာမန္တလေးမှာတစောင်းဒီသောသတင်းစာဖြစ်နေလို့အားငယ်စရာမလိုဘူးဟန်သာဝရီသတင်းစာဟာတကောင်တည်းဒါပေမဲ့ချင်သေးဆိုတဲ့ပုံပြင်းနဲ့ဥပမာပေးပြီးအားပေးခဲ့ပါတယ်ရဲဝင်းနဲ့ကေတရာစာထုတ်နှလုံးမူကဟန်သာဝရီကဆရာကြီးဦးဝင်းတင်နဲ့အဖွဲ့တော်သားတွေကပြည်သူလူထုအတန်ကိုစားပြုပြီးဟိမ့်ဟောက်ခဲ့လို့အာဏာရှင်ရဲ့အမျက်တော်ရှပြီး1988ခုနှစ်ဇွန်လ30ရက်နေ့မှာပဲပိတ်သိမ်းခြင်းခံလိုက်ရပါတော့တယ်ဒီနေရာမှာအခုလက်ရှိအနေနဲ့ပုဂ္ဂလိကသတင်းစာတွေသတင်းစာလွတ်လပ်ခွင့်ဆိုတာကိုတွင်တွင်ကြီးတောင်းဆိုပြီးသရုပ်ထမန်တိုင်းပြည်ပြင်ရေးကိုအခက်အခဲအမျိုးမျိုးကြားကစူးစမ်းနေကြတာကတော့ဂုဏ်ယူစရာပါပဲသတင်းစာလွတ်လပ်ခွင့်ကိုရယူတိုက်ယူပြီးငါနဲ့မတူငါရန်သူမူကိုကင်ဆွဲကြမှာလားချစ်သူကိုသားစေမုန်းသူကိုနားစေမှာလားဒီနေရာမှာချစ်သူဆိုတာဘာလဲမုန်းသူဆိုတာဘာလဲပုဂ္ဂလိကခံစားချက်နဲ့ပဲဆုံးဖြတ်မှာလားနိုင်ငံရေးတဘောတာပေးတယ်နဲ့ပဲခွဲကြမှာလားဒါမှမဟုတ်ပြစ်စခအခြေအနေရကျေလောင်မြည်ဟိနေတဲ့လက်တလော့အတန်ကိုပဲစန့်ထားမှာလားမဲမဲမြင်းရရန်သူထင်ပြီးပြစ်ခတ်ထိုးနှက်ကြမှာလားမန္တလေးကထုတ်ဝေခဲ့တဲ့ပုဂ္ဂလိကလူလူသတင်းစာကတော့မြန်မာပြည်နိုင်ငံရေးဖြစ်စဉ်အရပေါ်ပေါက်လက်ခံလိုက်တဲ့အခြေခံလဲသမားအလုသမားအရေးအမျိုးသားအရေးစာပေရင်ကျေးမှုအရေးပြည်တွင်းငြိမ်းချမ်းရေးစံတွေကိုဆက်လက်ကင်ဆွဲခဲ့ပါတယ်ဆရာကြီးသခင်ကိုယ်တော်မှန်းရဲ့မူဝါဒတွေကိုဆက်ခံတဲ့သဘောပါပဲဒီတော့အလုသမားလေသမားတွေကိုဖိနှိပ်တက်ဖြတ်ခေါင်းမုံဖြတ်အမျက်ထုတ်နေတဲ့သူတွေကိုကျိုးစည်းဝါးကိုပဲဖက်တော်ပြီးအမျိုးသားရေးကိုလှစ်လျူရှုနေသူတွေစာပေရင်ကျေးမှုကိုကြောင်ထိုးပြီးအဆန်းထွင်ပေါ်ကျခြင်းသူတွေစစ်ပွဲကိုဖမ်းပြအာဏာယူလှုပ်ရှားအနိုင်ကျင့်နေသူတွေကတော့လူလူသတင်းစာကိုမျက်မှောက်ကြိုးကြတယ်တစိ့အမျိုးမျိုးကပ်ပြီးအိဒါချုပ်တွေအိဒါတွေကိုဖမ်းတယ်သတင်းစာတိုက်ကိုဒိုင်းနမိုက်နဲ့ဖြိုခွဲတယ်နောက်ဆုံးထုတ်ဝေခွင့်လိုင်စင်ကိုပိတ်သိမ်းလိုက်ပါတယ်အဲဒီခါဆရာကြီးဦးဝင်းတင်အိဒါချုပ်အဖြစ်မန္တလေးမှာထုတ်ဝေခဲ့တဲ့ဟန်သာဝရီသတင်းစာကတော့ပြည်သူပိုင်တစိ့ကပ်ပြီးအစိုးရပိုင်အဖြစ်အစိုးရအာဘော်အစိုးရ policy ဖြစ်ပေမဲ့အိဒါချုပ်ရဲ့မှန်ကန်တဲ့အတွေ့အခေါ်ဆုံးဖြတ်ချက်ရဲဝင်းတစ္ဆာရှိမှုတွေကြောင့်လူထုအတန်းလူထုအာဘော်ဖြစ်ခဲ့ရပါတယ်ဟန်သာဝရီကလည်းအလုသမားလဲသမားအခြေခံလူတန်းစားအရေးအမျိုးသားရေးစံပေရင်ကျေးမှုအရေးပြည်တွင်းငြိမ်းချမ်းရေးမူတွေကိုပြန်လည်ဆုတ်ကင်တာပါပဲ။ဒါကြောင့်လဲအမြင့်မပြတ်နိုင်တဲ့အာဏာရှင်ရဲ့ပိတ်သိမ်းအရေးယူခြင်းကိုခံရတာပါပဲ။ဒီနေရာမှာလူလူသတင်းစာရောဟန်သာဝရီသတင်းစာရောသတင်းစာရဲ့မူဝါဒကိုခိုင်မာစွာချမှတ်ပြီးအဲ့ဒီမူဝါဒအတိုင်းမမိတ်မတုံဆောင်ရွက်ခါပြည်သူကိုအလုတ်ကျွေးပြုခဲ့ကြတဲ့ကောင်းမြတ်တဲ့အစဉ်အလာတွေပါပဲ။မူဝါဒဆိုတာကလည်းတဦးတယောက်တကုံမနီးတဖွဲ့တစည်းကချမှတ်တဲ့မူဝါဒမဟုတ်ပါဘူး။မြန ဒီနိုင်ငံရဲ့သမိုင်းစဉ်ကပေါက်ဖွားလာတဲ့တိုင်းပြည်ရဲ့တကယ်လိုအပ်ချက်ကပေါက်ဖွားလာတယ်မူဝါဒပါပဲ။အဲ့တန်းအားဖြင့်6လနဲ့တစ်နှစ်ကြာမှသာရှိကြသေးတဲ့အခုလက်တလုံးဖတ်ပေါ်နေတဲ့ပုဂ္ဂလိကသတင်းစာတွေဟာသုဒ္ဓမန္တန်ကိုပြည်ပြင်းစွာတိစောက်ကြမယ်လို့အားကောင်းမောင်းတန်ကြွေးကြော်လာကြသူကြီးပါပဲ။ဒီနေရာမှာသတင်းစာတစ်စောင်ချင်းရဲ့မူဝါဒကပါလေအဲ့ဒီဓာတ်တွေပါ ော့တကယ်ဖြစ်ထွန်းအကျိုးရှိစေမဲ့မူဝါဒတွေလားဒါမှမဟုတ်တင်းစားပိုင်ရှင်တယောက်အမှုဆောင်အရာရှိချုပ်တယောက်အရာချုပ်တယောက်ဒါမှမဟုတ်အကျိုးသူပူပေါင်းပါဝင်သူတစုရဲ့သူတို့သဘောထားနဲ့ချမှတ်ထားတဲ့မူဝါဒတွေလားတဦးတယောက်တစုတစ်ဖွဲ့မူဝါဒဆိုရင်သူတို့နဲ့အမြင်မတူသူကိုညံသူလို့သတ်မှတ်မှာပေါ့သူတို့ချစ်သူတွေကိုဖူးဖူးမှုတ်ရွှေပေါ်မြတ်တင်ဖြစ်စေမှာပေါ့သူတို့နဲ့မုန်းသူတွေဆိုရင်ဖုတ်ဖော်စစ်ကြောနှိတ်ကော့အမြင့်ဖြုတ်မှာပေါ့သူတို့အကျိုးစီးပွားထိခိုက်ဆေးသူဆိုရင်အာနာရှိသူမရှိသူဘသူ့ကိုမဆိုဆန့်ကျင်ချိန်မုန်းမှာပေါ့သူတို့ကိုပုပ်ကိုရေးအရအရိတ်မျှထီပါရင်ကိုကလောင်လက်နဲ့ဆွဲဆန့်ဥပဒေလက်နဲ့တွေတုံးပြီးအပြတ်တိုက်မှာပေါ့တူတယောက်တစုတစ်ဖွဲ့ဆန္ဒမှုယဟန္တာမဟုတ်သူပုထုဇဉ်လူသားများပြီးပြီးခံစားမှုကိုရှေ့တန်းတင်ပြီးအခုစားကလေးကြောအခုစီရမင်းဖြစ်မှာပေါ့အခုချစ်လိုက်အခုမုန်းလိုက်အပြောင်းအလဲဘလောင်းမလဲဆန်းမှာပေါ့ဒါကြောင့်ပုဂ္ဂလိကသတင်းစာလောကသားများအနေနဲ့လာသားနှစ်သားမျှသာရှိချိန်အယိုးမရင်မီမိမိတို့ပါဝင်ဆောင်ရွက်နေရတဲ့သတင်းစာမှာပိုင်ရှင်အမှုဆောင်အရာရှိချုပ်အဒီတာချုပ်အကျိုးသူပါဝင်သူများရဲ့အရေးနဲ့ဩဇာအာဏာများအောက်ကရောလွတ်လပ်ခွင့်ရကြပြီလားဆိုတာကတော့စဉ်းစားစရာပါပဲအားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်ဆုမြတ်ပါ